ကိုဗစ် -19 ကပ်ရောဂါစဖြစ်တဲ့2020ကတည်းကတရုတ်နယ်စပ်မြို့တွေမှာပိတ်မိနေတဲ့နေထိုင်ခွင့်တပ်တန်းကျော်သွားတဲ့မြန်မာနိုင်ငံသားတွေကိုယူနန်အစိုးရကဒီကနေ့မတ်လ20ရက်နေ့ကနေစပြီးတော့စည်ရင်းကောက်ယူနေပါတယ်။ကိုဗစ်ကာလမှာတရုတ်နိုင်ငံထဲမှာပိတ်မိနေတဲ့မြန်မာနိုင်ငံသားကသိမ့်ချီပြီးတော့ရှိတယ်လို့စည်ရင်းကောက်ခံယူနေတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်။အဲ့ဒီနောက်မှာတော့တရုတ်ကမေလကုန်နောက်ဆုံးထားပြီးမြန်မာနိုင်ငံဘက်ကိုအစိုးရချင်းချိတ်ဆက်ပြီးတော့ပြန်လွှဲပြောင်းပေးမှာဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုဇော်ဝင်းလိုင်ပြောပြပေးပါမယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကာယောဂါစပစ်တဲ့အချိန်ကစလို့တရုတ်နယ်စပ်မြို့တွေအပါအဝင်ပြည်မကြီးတွေက၃နှစ်လောက်နေရာမပြောင်းမဲ့တရားမဝင်ဖြစ်သွားတဲ့မြန်မာနိုင်ငံသားတွေကိုတရုတ်အစိုးရကနိုင်ငံသဘောတူညီမှုနဲ့နေရက်ကိုပြန်လွှဲပြောင်းပေးဖို့စတင်လှုပ်ဆောင်နေပါတယ်။ဒီနေ့တလင်းလာလေးကစပြီးစည်ရင်းပေးသွင်းကြဖို့ယူနန်တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ကနဦးအနေနဲ့ဒီကနေ့မနက်ပိုင်းတွင်လူပေါင်း300ကျော်လောက်စည်ရင်းလာပေးထားကြောင်းကန့်လက်ပရာဟိတအသင်းတာဝန်ကဦးစိန်လအောင်က VOA ကိုပြောပါတယ်။ပြီးခဲ့တဲ့၃နှစ်တာကာလထဲမှာနေထိုင်ခွင့်တပ်တန်းကျော်သွားပြီးတရားမဝင်ဖြစ်သွားတဲ့မြန်မာနိုင်ငံသားသိန်းချီရှိကြောင်းသူကပြောပါတယ်။
သူတို့တဘောနဲ့သူတို့ဒီကကိုပြန်လာဖို့ကအဆင်မပြေဘူးကြ။အဲ့လိုနိုင်ငံဟိုဆက်ဆက်ရုံနဲ့ချိတ်ဆက်ပြီးတော့မှသူကတရားဝင်ပေါ့။ဆီဆက်ပြီးမှသူတို့ကပြန်လွတ်ပေးတာ။ဒီတိုင်းတဦးချင်းပြောင်းခြင်းနဲ့ဆင်းမပြေဘဲနဲ့ပြန်လို့ကပြန်ခွင့်လည်းမရှိဘူး။ဒါကြောင့်တော့တိတိမာလည်းအထောက်အမဲ့တွေဖြစ်ကုန်ပြီ။ကျွန်တော်တို့ဒီဘက်ကလည်းတက်တန်းနေလုံပြီးတော့အထောက်အမဲ့တွေဖြစ်ကုန်ပြီပေါ့။အဲ့လို
။ရွှေလီ၊ကျဲကောင်း၊ဝမ်တိန်၊မန်စီကိုမင်းမျိုးတွေအပါအဝင်ဝူဟန်လိုပြည်မကြီးအထိရောက်နေတဲ့မြန်မာနိုင်ငံသားအလုံးစည်ရင်းပေးသွင်းရမှာဖြစ်တယ်လို့စည်ရင်းကောက်ယူစုဆောင်းနေရတဲ့မြန်မာလူမှုကွန်ရက်အဖွဲ့တချို့က VOA ကိုပြောပါတယ်။တရုတ်ပြည်မကြီးကနေနေဆက်ရောက်လာသူတွေ၊နေဆက်စာအုပ်အနေသက်တမ်းကျော်သူတွေနဲ့တရုတ်မျိုးသားနဲ့အိမ်တော်ကျသူတွေစသဖြင့်အုပ်စု၃စုခွဲပြီးယူနန်တာဝန်ရှိသူတွေကစည်ရင်းကောက်ယူနေတာပါ။ရပိုင်းတွင်အပြေးကောက်မယ်ဆိုတဲ့ကြေညာချက်တွေရှိကြောင်းရွှေလီမြို့နဲ့မန်60လောက်ဝေးတဲ့မန်စီမြို့ကမြန်မာနိုင်ငံသားတအုပ်ကအခုလိုပြောပါတယ်
။အခုမင်းညအောင်ကစားတဲ့အတိုင်းဆိုလို့ဆို25ရက်နေ့အတွင်းလို့ပြောတယ်။25ရက်နေ့အထိပေါ့နော်။စင်းကြီးလို့ရတယ်ပြောပြင်းနေလဲ။ဒါဟိုတကယ်နေ့ရက်ကဒါနေရောလား။ဒါမျိုးတော့မရဘူး။တို့ကလုံးဝဆိုလို့ဆိုရင်တတ်တော့ရိုက်ပြီးတော့ခိုင်းတာဆိုတော့လေ။တို့မျိုးမှန်ကတိတ်ကြောက်ကြောက်။ရွှေလီတို့အဲရင်ချမ်းတို့စံပုံးတို့ဟာလည်းကမာဒီလိုက်အများကြီးပဲဟုတ်။
မြန်မာဘက်ကထုတ်ပေးတဲ့နေဆက်ဖြတ်ကျော်စာအုပ်အနီးရဲ့တက်တန်းကတနည်းဖြစ်ပြီးတရုတ်နိုင်ငံထဲမှာတကြိမ်ကို9ရက်နေထိုင်ခွင့်ရကြမှာဖြစ်ပါတယ်မြန်မာနိုင်ငံသားအများအပြားကတရုတ်အလုပ်ရှင်ရဲ့ထောက်ခံချက်နဲ့ယာယီနေထိုင်ခွင့်တွေထပ်မံလျှောက်ထားကြတာဖြစ်ပါတယ်ကိုဗစ်စဖြစ်တဲ့2020ကစတွက်မယ်ဆိုရင်စာအုပ်အနီးတက်တန်းကုန်ဆုံးတဲ့မြန်မာနိုင်ငံသားကတရုတ်နယ်စပ်မြို့တွေမှာတိမ့်ချီရှိနေနိုင်တာပါနေထိုင်ခွင့်တက်တန်းကျော်သူတွေအားလုံးမြန်မာဘက်မှာတက်တန်းပြန်တိုးပြီးမှတရုတ်နိုင်ငံထဲကိုပြန်ဝင်ခွင့်ရမယ်လို့တရုတ်အလုပ်ရှင်တွေကပြောကြပါတယ်။ဒါပေမဲ့မြန်မာဘက်အချမ်းမှာတော့လက်တလောမှာနေဆက်ဖြတ်ကျော်ဝင်စာအုပ်အနေကိုရှမ်းပြည်နယ်မတ်ပုံနယ်73မြင်းဆောင်ကင်ဆောင်ထားသူတွေသာဦးစားပေးလုပ်ပေးနေတာကြောင့်တရုတ်ပြည်ကိုပြန်သွားလို့မရပါဘူးအများစုကစိုးရိမ်နေကြပါတယ်ခင်ဗျာ။